ဒီဆွေးနွေးပွဲမှာဝါရှင်တန်အခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးအဖွဲ့ CSIS ကလူ့အခွင့်အရေးဆိုင်ရာအကြီးအကဲသုတေသည် Shannon Green နယူးယောက်မြို့တက္ကသိုလ် CUNY ကမဟာတန်းဆိုင်ရာဘာမော့ခ် Thomas Weiss နဲ့ George Washington တက္ကသိုလ်ကနိုင်ငံတကာရေးရာဘာမော့ခ် Emmett Izioni American တက္ကသိုလ်နိုင်ငံတကာဆက်ဆံရေးနဲ့ဥပဒေရေးရာဌာနဘာမော့ခ် Paul Williams တို့ကတက်ရောက်ဆွေးနွေးခဲ့ပါတယ်။ပထမဆုံးကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းရဲ့ R2B နဲ့ပတ်သက်လို့အားနည်းချက်အားသာချက်တွေနိုင်ငံတကာဥပဒေတွေနဲ့အထောက်အထားအာဏာပိုင်ဆိုင်မှုတွေကိုသတ်မှတ်ချက်တွေနဲ့ R2B နဲ့ပတ်သက်လို့လက်ရှိရင်းဆိုင်နေရတဲ့နိုင်ငံတကာပြည်ပခန့်တွေနဲ့စိန်ခေါ်မှုတွေကိုနယူးယောက်မြို့တော်တက္ကသိုလ် CUNY ကပါမောက်ခ်သောမတ်ဝေ့စ်ကစပြီးဆွေးနွေးပါတယ
် Defining down sovereignty so as an R2B groupie you'll probably not be surprised to hear that I actually think the answer to
that is American တက္ကသိုလ်ကနိုင်ငံတကာဆက်ဆံရေးနဲ့ဥပဒေရေးရာဌာနပါမောက္ခ် Paul Williams ကနိုင်ငံတကာလူသားချင်းစာနာမှုပြဿနာတွေကိုဝင်ရောက်ဖြေရှင်းရမှာနိုင်ငံတကာအတိုင်းအဝိုင်းကဥပဒေရေးရာအရာစံနှုန်းသတ်မှတ်ချက်တွေနဲ့သူ့အတွေ့အကြုံအရ R2B နဲ့ပတ်သက်လို့နိုင်ငံတကာဥပမာတွေကိုသုံးသပ်ပြပါတယ်။သူကစီးရီးယားပြဿနာမှာကုလသမဂ္ဂလုံခြုံရေးကောင်စီကတိတိကျကျမဆုံးဖြတ်နိုင်ခဲ့တာကိုလည်းထောက်ပြပါတယ်။ဒါပေမဲ့သမ္မတဒေါ်နယ်ထရန့်လက်ထက်စီးရီးယားပြဿနာမှာနိုင်ငံတကာကအပါဝင်မှုမရှိဘဲခရုစတုံးကြီး90ကျော်ပြစ်ခတ်ပြီးစစ်ဖက်ဆိုင်ရာအဆောက်အဦတွေကိုတိုက်ခိုက်ခဲ့တာဟာအာတူဘီသဘောတည်းရောက်တယ်လို့သူကသုံးသပ်ပါတယ
်။ The international community, NATO, a number of states got together and acted to prevent crimes against humanity and possible genocide, ethnic cleansing in Kosovo.
အဲ့တော့ဂျော့ဝါရှင်တန်တက္ကသိုလ်ကဘာမောက်ခ်အီမီတိုက်အီဇီယိုနီကမြန်မာနိုင်ငံကအခြေအနေနဲ့ပတ်သက်လို့နိုင်ငံတကာအတိုင်းအဝိုင်းနဲ့လူသားချင်းစာနာမှုဆိုင်ရာကြားဝင်ဖြည့်ရှင်းဖို့အားလုံးသဘောထားအတူပေမဲ့ဘယ်နိုင်ငံကဥဆောင်ဖြည့်ရှင်းမလဲဆိုတာဟာလက်တွေ့မှာစိန်ခေါ်မှုဖြစ်တဲ့အကြောင်းလက်ရှိအမေရိကန်အစိုးရအဖွဲ့အစည်းဒီလိုကိစ္စမျိုးတွေမှာစိတ်ဝင်စားမှုမရှိဘူးလို့သုံးသပ်ပါတယ
်။ Are implemented and realized but they're not trivial. They're not just chit chats. They have a bite. It's a very good book by about the
အဲ့တော့ CSIS ကသူတည်ပြီး Miss Shannon Green က R2B ယူဆနဲ့ပတ်သက်လို့စိန်ခေါ်မှုတွေထဲမှာနိုင်ငံအများစုကဒီလိုလူခွင့်ရေးကိစ္စမျိုးတွေကိုလေးစားလိုက်နိုင်မှုမရှိတဲ့အချက်တွေပါဝင်သလိုဝင်ရောက်ဖြည့်ရှင်ပြီးနောက်ဆက်တွဲပြန်လည်ထူထောင်ရေးကိစ္စတွေမှာတာဝန်ခံမဲ့သူတွေလည်းနေကြောင်သုံးသပ်ပြပါတယ်
Secondly that the international community whatever that means has a responsibility to use appropriate diplomatic humanitarian development other assets and resources
ရောနိုင်ငံကရိုဟင်ဂျာရေးနဲ့ပတ်သက်လို့နိုင်ငံတကာက R2B နဲ့တပ်မတ်ဝင်ရောက်ဖြည့်ဖြည့်တာဆွတ်ဖက်လာနိုင်တာရှိမရှိ RFA ရမေးမြန်းရမှာတော့အလားအလာအသိနဲ့ကြောင်းပညာရှင်တွေကဖြေကြားခဲ့ပါတယ်ဘာမောက်ခ်သောမတ်ဝေ့စ်က
Zero But I don't see any political will for Myanmar I see nobodywilling to use any military there's a strong moral case for sure where we'll all
တင်နိုင်ကြသုံးရပါပဲကိုဆိုဘုံနဲ့လစ်ပြားမှာဖြစ်ခဲ့တာတွေမှာနိုင်ငံတကာအတိုင်းအဝိုင်းကအလုံးတက်ညီလက်ညီပါဝင်ခဲ့ကြပေမဲ့မြန်မာကိစ္စမှာတော့ဒီလိုစိတ်ပါဝင်စားမှုမရှိကြတဲ့အကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီကနေ R2B ကိုကင်မယ်ဆိုရင်လဲစီးရီးယားပြဿနာကိုသာကင်တွယ်ဖို့ရှိပြီးမြန်မာကိစ္စကိုအရင်မရောက်နိုင်ကြအောင်သူကဖြေပါတယ် Miss Shannon Green ကတော့နိုင်ငံတကာအတိုင်းအဝိုင်းနေတဲ့မြန်မာကိစ္စ R2B ပေါင်တဲ့ကနေစဉ်းစားဖို့အလွန်နည်းပြီးလုံးလုံးစဲမှာရိုဟင်ဂျာမွတ်စလင်တွေကိုမြန်မာပြည်ဘက်အတင်းကျပ်ပြန်ပို့တာမြန်မာနိုင်ငံထဲပြန်ရောက်ရင်အလားတူလူခွေချိုးဖောက်မှုတွေပြန်ဖြစ်လာမှာကိုပဲအထူးစိုးရိမ်နေကြပါတယ်လို့ဖြေပါတယ်။ဒါ့အပြင်အမေရိကန်အစိုးရမူဝါဒရေးရမှာလည်းမြန်မာအစိုးရနဲ့ဒေါန်ဆန်းစုကြည်ပေါ်စာနာနားလည်မှုရှိသူတွေကများပြီးအားမလိုအားမရဖြစ်တဲ့သူတွေလည်းရှိတဲ့အကြောင်းနိုင်ငံရေးရနိုင်ငံတကာအတိုင်းအဝိုင်းနဲ့အများပြည်သူဆန္ဒသဘောထားပြောင်းလဲလာခဲ့ရင်မြမအရေးကိုအရေးဆိုင်လာနိုင်ကြောင်း Miss Green က RFA ကိုဖြေကြားခဲ့ပါတယ်ခင်ဗျာ။